ဒီနှစ်အတွက်နိုဘယ်ငြိမ်းချမ်းရေးဆုရာထားစင်ရဲ့မှာအမည်စရင်တင်သွင်းခံရသူတွေနဲ့အဖွဲ့အစည်း305ဦးတင်သွင်းထားပြီဖြစ်ကြောင်းဗိုလ်ထုနေကပြောကြားပါတယ်။ဒါပေမဲ့ဒီစင်မှာဘယ်သူတွေပါဝင်နေဆိုတာကိုတော့တရားဝင်ထုတ်ဖော်တာမရှိသေးပါဘူး။ဒါဟာ2016ခုနှစ်ကအမည်စရင်တင်သွင်းခဲ့တဲ့စံချိန်တင်အရေအတွက်386ထက်နည်းနေပါသေးတယ်။ဒီနှစ်အမည်စရင်တင်သွင်းတဲ့အထက်မှာလူပုဂ္ဂိုလ်212ဦးနဲ့အဖွဲ့အစည်း93ဖွဲ့ပါဝင်တယ်လို့အော့စလိုအခြေစိုက်နိုဘယ်ငြိမ်းချမ်းရေးဆုရွေးချယ်ရေးအဖွဲ့ကအင်တာနက်စာမျက်နှာမှာဖော်ပြထားပါတယ်။ဒီနှစ်အတွက်စရင်တင်သွင်းခံရလို့အမည်ထွက်နေသူတွေထဲမှာမြန်မာပြည်ကအာဏာသိမ်းစစ်တပ်ကိုမထောက်ခံဘဲရွေးကောက်ခံအယက်သားအစိုးရဘက်ကရပ်တည်ခဲ့တဲ့ကုလသမဂ္ဂဆိုင်ရာမြန်မာတန်အမတ်ကြီးဦးကျော်မိုးတွန်းလည်းပါဝင်တယ်လို့အမျိုးသားညီညွတ်ရေးအတိုင်ပင်ခံကောင်စီရေးရာကော်မတီလည်းပါဝင်နေဆိုပြီးသတင်းတွေထွက်ပေါ်နေပါတယ်။ဒါအပြင်တရုတ်ဟောင်ကောင်နဲ့အီရန်ကဒီမိုကရေစီအရေးလှုပ်ရှားသူတွေအပါအဝင်ကမ္ဘာတဝန်းကတက်ကြွလှုပ်ရှားသူတွေလည်းပါဝင်တာကိုတွေ့ရှိရပါတယ်ခင်ဗျာ။